COVID-19 ကရောဂါထိန်းချုပ်နိုင်ဖို့မြန်မာအိန္ဒိယထိုင်းနိုင်ငံပါဝင်အာဆာနိုင်ငံတွေရဲ့နောက်ဆုံးဆောင်ရွက်ချက်တွေကိုကျွန်မဆုမြတ်မွန်ကဆက်ပြီးတော့တင်ပြကြပါမယ်
။จากผลกระทบของ COVID-19 ผมจะเป็นผู้นําในภารกิจนี้และรายงานตรง
COVID-19 ကရောဂါပြဿနာကြောင့်မလ26ရက်ကြာလပိုင်းနေ့ကစလို့ထိုင်းနိုင်ငံမှာကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချကြေညာခဲ့တာဖြစ်ပါတယ်။ရောဂါကူးစက်ပြန့်နှံ့မှုပြဿနာဟာလက်ရှိထက်အများကြီးပိုဆိုးနိုင်တာမို့အခုလိုမျိုးတင်းကျပ်တဲ့ဆောင်ရွက်မှုကိုလုပ်ရတာဖြစ်တယ်လို့ပုံထုံးလေးကကြေညာစင်မှာဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။ရောဂါကူးစက်မှုအခြေအနေပိုဆိုးလာရင်ထိုင်းလူမျိုးတွေရဲ့ကျန်းမာရေးဝင်ငွေနေထိုင်မှုပုံစံနိုင်ငံရဲ့စီးပွားရေးဆရာတွေအားလုံးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းဝန်ကြီးချုပ်ကတတိပေးပါတယ်။မတ်လ26ရက်နေ့ကစလို့ဧပြီလကုန်နဲ့အထိထိုင်းနိုင်ငံတဝန်းလုံးကိုကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လာတဲ့အတူကန့်သတ်ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဝန်ကြီးချုပ်ကအတိပေးခဲ့ပါတယ်။အခမ်းအနားကျင်းပတဲ့ခမရီနေဆက်တွေပိတ်တာပါအဝင်ဈေးတွေမတက်အောင်မှထိန်းချုပ်မဲ့ကန့်သတ်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတယောက်ကအခုလိုပြောပြပါဗျ
။ဒီယောဂါထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့မှအစိုးရအနေနဲ့လိုအပ်တဲ့ဆောင်ရွက်စရာရှိတဲ့မှန်သမျှကိုသူကပါဝါအပြည့်နဲ့သူ့ရဲ့ဟိုလုပ်ပိုင်ခွင့်အာဏာအပြည့်နဲ့သူကဆောင်ရွက်သွားမယ်ပေါ့။ဒါရောကိုယ်တိုင်ပြောသွားတာကတော့ဒီနိုင်ငံသားတွေအားလုံးကိုအဝင်ကိုဒီည12နာရီနဲ့စပြီးတော့မှသူပိတ်ပင်လိုက်ပြီ။နောက်ပြီးကြတဲ့အခါကျတော့ဒီအသက်9နှစ်ယောက်ကလေးတွေနဲ့80အထက်လူကြီးတွေကိုသူကအိမ်ထဲမှာပဲနေဖို့သူကအကြံပြုထားတယ်ပေါ့အဲ့ဒါပြီးတဲ့အခါကျတော့ဒီကျန်းမာရေးအရေးပေါ်အခြေအနေကြောင့်မို့လို့ဟိုဖြစ်ပေါ်လာတဲ့နောက်ဆက်တွဲကိစ္စတွေပေါ့နော်ဒီကိုယ်စိန်နှုန်းတက်တာတွေပြီးတဲ့အခါကျတော့ဒီလူစုလူဝေးနဲ့ဟိုယောဂဖြစ်နေတဲ့နေရာတွေကိုတွားကြတာတွေပေါ့အဲ့ဒီအခါတွေကတော့ဒီတက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးမှဆက်ပြီးမှဒီကန့်သတ်ချက်တွေတားမြစ်ချက်တွေကိုဆက်ပြီးထုတ်ပြန်မယ်လို့ဟိုကျွန်တော်နားလည်တယ်ပေါ့ဒီဝန်ကြီးချုပ်ပြောပြောသွားတဲ့အရာပေါ့နော
်လူတွေအနေနဲ့ပစ္စည်းတွေအများအများဝယ်စုတာမျိုးတားမြစ်တာအပြင်ကုန်စည်နှုန်းတွေအစမတားတင်တာအထိထိန်းချုပ်မဲ့ဆောင်ရွက်ချက်တွေသတင်းမှထုတ်ပြန်တာတွေကိုအရေးယူမဲ့ဆောင်ရွက်ချက်တွေကိုလည်းထိုင်းအစိုးရကလုပ်သွားမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာဗုဒ္ဓဟူးနေ့အထိ COVID-19 ရောဂါဖြစ်နေသူ900ကျော်ရှိပြီးတော့သေဆုံးသူက4ယောက်ရှိပါတယ်အခုလိုမျိုးအိန္ဒိယထိုင်းနိုင်ငံကရောဂါထိန်းချုပ်ရေးအရေးပေါ်အခြေအနေကြေညာချိန်မှာပဲတောင်ကိုရီးယားနိုင်ငံကလည်းတောက်ကြနေကစားလို့အမေရိကန်နိုင်ငံကလာသူတွေကိုကန့်သတ်တင်းကျပ်မဲ့အစီအစဉ်ကိုကြေညာပါတယ်
။미국입국자에대한자가격리조치는미국현지발권과정에서사전통보
မလ29ရက်တောက်ကြနေကစားလို့အမေရိကန်ကရောက်လာသူအလုံးတခြားသူတွေနဲ့မထိတွေ့ပဲမိမိနေတဲ့နေရာမှာတီးခြားခွဲနေရမယ့်ဆောင်ရွက်ချက်စတင်မယ်လို့တောင်ကိုရီးယားကပ်ဘေးတုံ့ပြန်ဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူယွန်းတေဟိုပြောသွားတာပါAmerican ဟာ COVID-19 ကရောဂါဗဟိုချမ်းမှဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတိပေးထားချိန်မှာတောင်ကိုရီးယားကအခုလိုဆောင်ရွက်တာပါဥရောပကရောက်ရှိလာသူတွေအနေနဲ့သတင်းနှစ်ပတ်ခွဲနေရမယ့်အစီအစဉ်ကိုမတ်လ26ရက်နေ့ကစတင်လုပ်နေတာဖြစ်ပြီးတော့အခုတော့ American ကိုထပ်ပြီးတော့တိုးလိုက်တာပါတောင်ကိုရီးယားလေဆိပ်တွေမှာကျန်းမာစစ်ဆေးနေတာနဲ့ပတ်သက်လို့စိုးမျိုးရောမှနေတဲ့မတ်မွန်မြတ်သူကအခုလိုပြောပြပါတယ
် TV သတင်းတွေမှာတွေ့ရတယ်လို့ဆိုရင်တော့ဒီစစ်တပ်တရားပါဝင်ပူပြီးတော့ဒီ quarantine လုပ်တဲ့process ကိုကူညီနေရတွေ့တယ်။ Airport security ကရိုးအစရဲတွေပဲလောက်တာကိုရီးယားမှာအရေးလေစိတ်ရဲပေါ့နော်လို့ရှိတယ်။အခုဒီနေ့တည်င်းမှာတွေ့ရတော့ဒီတီတက်ကဝစ်ဆောင်နေတဲ့လူတွေပါဒီလူတွေကို management လုပ်တဲ့နေရာမှာလေရင်နေ site တက်မြလူတွေအားလုံးအဲ့လူတွေအားလုံးသူစနစ်တကျတန်းစီပြီးတော့ဘယ်ကနေဘယ်မှာစစ်တခါပြီးဘယ်လိုခွဲခြားမယ်ပေါ့နော်။အဲ့ management အကုန်လုံးကိုဒီလူဝင်ကတိုးတဲ့သဘောပေါ့နော်။လေစိတ်ဝင်တန်းနဲ့တမလုံးလောက်တော့ဘူးဆိုတော့အဲ့ဒါစစ်တပ်တွေကပါလာရလို့မြင်ရတယ
်။ယောဂထိန်းချုပ်ရေးကိုအထူးကျက်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံထဲမှာယောဂကူးစက်သူအသစ်အကြီးအတွက်ကြာနေပေမဲ့အသစ်တွေးရှိတဲ့ကူးစက်သူအများစုကနိုင်ငံသားကရောက်လာသူတွေစီကဖြစ်တယ်လို့အစိုးရကပြောပါရတယ်။တောင်ကိုရီးယားမှာအိန္ဒိယနိုင်ငံလိုအိမ်ပြင်မထွက်ဖို့တားမြစ်ကန့်သတ်မထားပေမဲ့မလိုအပ်ရင်အိမ်ပြင်မထွက်ဖို့တိုက်တွန်းထားတာပါ။အထူးသဖြင့်ယောဂဖြစ်သူတွေအပြင်ထွက်ရေးနည်းပညာသုံးချေရခံပြီးတော့အရေးယူပါရတယ်
။ဒီမှာကျတော့သူကလူတို့ယောဂလက္ခဏာမပြခင်မှာတည်းကကြိုပြီး trace လုပ်နိုင်တာပေါ့နော်တယောက်ယောက်ကစဖြစ်ပြီးဆိုအဲ့လူနဲ့ contact ရှိတဲ့သူတွေကိုဒီမှာတော့ credit card တုံးကြတော့ credit card နဲ့ trace လုပ်တယ်နောက်ဖုန်းနံပါတ်တွေအကုန်လုံးက register လုပ်ထားတာဆိုတော့ဘယ်သူကိုင်လဲဆိုတာသိတဲ့အတွက်ကြောင့်ဖုန်းနံပါတ်နဲ့နောက်ဖုန်းရဲ့ location နဲ့ light ပြီးတော့ share နိုင်တယ်ပေါ့နော် share နိုင်တယ်ဆိုတော့ဒီလူတွေကဟိုယောဂလက္ခဏာမပြလဲပဲယောဂရှိတဲ့သူဆိုတော့ကြိုပြီးသိတယ်ယောဂရှိတဲ့သူကြိုပြီးသိလို့ရှိရင်ဟိုအိမ်မှာပဲ self quarantine လုပ်ပေါ့နော်ယောဂလက္ခဏာပြပြီဆိုလို့ရှင်တော့ဆေးရုံခေါ်သွားတယ်ဒါပေမဲ့အိမ်မှာနေနေတဲ့အိမ်မှာပဲနေနေတဲ့ self quarantine လုပ်နေတဲ့လူကယောဂရှိလက္ခဏာရှိတဲ့သူကအပြင်ထွက်လို့ရှင် 旁边的人会担心一下的人。
张国人人们老老在提要求顾生的都过了第二周的第三度第二次超要失败的 COVID-19 要求他们给的第二年跟湖北边的湖南有吗那他要求顾生怎么是的我也那种心里比如第二次要求说白的那是我也你的杀戮电车等等会有小宝贝湖北边的人家你脱垮前的位置多快就你把这些怎么送你们吗